အခုနှစ်ဇန်နဝါရီတလထဲမှာတွင်မြန်မာနိုင်ငံဟာပြည်ပကိုဆန်စကွဲတန်ချိန်2,600ကျော်တင်ပို့ခဲ့ပြီးဒါဟာပြီးခဲ့တဲ့ဆယ်လအတွင်းအများဆုံးတင်ပို့မှုပါအဲ့ဒီအထက်မှာထပ်ဝက်ကျော်ကိုတရုတ်ကဝယ်ယူခဲ့တာဖြစ်ပါတယ်ရန်ကုန်ကဒီအကြောင်းသတင်းပေးပို့ချက်ကိုမတ်သိန်ကြီးပြောပြပေးမှာပါ
ဇန်နဝါရီလထဲမှာပြည်ပကိုဆန်တဲ့စကွဲတန်ချိန်26,835တင်ပို့ထားပြီးမြန်မာဘက်ကအမေရိကန်ဒေါ်လာ109တန်းရရှိခဲ့တယ်လို့မြန်မာနိုင်ငံစံကုန်တဲ့အသင်းကပြောပါတယ်။ဒီပမာဏဟာပြီးခဲ့တဲ့ဆယ်လအတွင်းအများဆုံးပမာဏဖြစ်တယ်လို့လည်းဆိုပါတယ်။တရုတ်ကအခုနှစ်ထင်းမှာမြန်မာစံကိုဈေးကောင်းပြီးဝယ်ယူလာတယ်လို့အများဆုံးဝယ်တဲ့နိုင်ငံလည်းဖြစ်လာပါတယ်။ဇန်နဝါရီလထဲပြည်ပတင်ပို့ခဲ့တဲ့ပမာဏရဲ့ထက်ဝက်လောက်ကတရုတ်ကိုတင်ပို့ခဲ့တာဖြစ်ပါတယ်။အခုဖေဖော်ဝါရီလတရုတ်နှစ်သစ်ကူပြီးသွားချိန်မှာတရုတ်ဝယ်လိုအားကပိုများလာကြောင်းစံကုန်တဲ့တချို့ကပြောပါတယ်။ပြည်တွင်းမှာစံလက်ကျန်ရှာနေချိန်တရုတ်ကိုစာချုပ်နဲ့စံကြိုးပွန့်ရောင်းထားသူတွေကလည်းသူ့ထက်ငါဦးအောင်စာချုပ်အရေးအတွက်ပြည့်မီအောင်ဈေးကောင်းပေးပြီးဝယ်ယူနေတဲ့အတွက်စံစည်းစပားစည်းကဒီနှစ်မှာအဆမတန်တက်လာပါတယ်။ဒီချင်းလေးကိုစံကုန်တဲ့အတင်တာဝန်ရှိသူတို့ကအခုလိုပြောပါတယ်
။ဘာပြရလဲသွားပြီးတော့ဖတ်ထုတ်ထုတ်တာဖတ်ထုတ်ကလုံးဝလည်းလားတော့ဆိုတာအဲ့လိုမျိုးပြောပါတယ်။ဘာလုံးလဲဘယ်မှာရောက်နေတာဆက်ဖတ်ထုတ်တာဆက်ထုတ်ရတာ။ဒါမှပြီးဒီဖေဗူလာအမယ်အတွက်ဒီတော့ဇန်နဝါရီမှာတံပလောင်းအမယ်ဖေဗူလာတံပလောင်းအမယ်ဖေဗူလာ28ရက်မှာဒီအမယ်ဆိုပြီးတော့ဒီဘာပြရောက်ရတဲ့သူတွေရှိတယ်။ဒါကြောင့်သူကဖတ်ထုတ်နေရှိတော့ဒေးရရတဲ့အတားပြတ်သွားတော့သူကလူရယ်ကအဖတ်ထုတ်ပြရဝယ်ကားတော့အဲ့အခုလိုဒေးပြတ်သွားတဲ့သဘောပေါက်လာတယ်
စပားစီကအခုချိန်မှာဆန်အမျိုးအစားကိုလိုက်ပြီးတင်းတရားကို16သိန်းကနေ18သိန်းဝန်းကျင်အထိပေါက်ဈေးရှိနေကြောင်းစပားဝယ်ရောင်းသမားတွေက VOA ကိုပြောပါတယ်။ဒီနေ့မိုးစပားဆိုင်အေကယွန်းနေသွားသလိုမြေဩဇာကိုလည်းအလုံးအလောက်မတုံးနိုင်တာကြောင့်အထွက်နှုံးလဲနေသွားပါတယ်။ပြည်ပပို့ဖို့ပြည်ရင်းမှာရောင်းချဖို့ဒီလိုရည်ချက်တင်တဲ့အလူအရဲ့ဝယ်လောင်ရင်ဈေးကွက်မှာစပားရှလာသလိုပြည်ရင်းစတဲ့ဆန်ကြောဈေးလည်းအဆမတန်တက်လာတာပါ။စဘာကုံတဲ့တူကအခုလိုပြောပါတယ်
ကျွန်တော်ရောမေးသားသူမြင်တယ်ဦးကြီးဖောက်ပွားရယ်ဘောနော်ဒီဘက်ဝယ်လွားရယ်နေတက်တယ်ဘောနော်မတက်ဘူးတော့ကတ်ကြမကြိုးရပါဘူးဒါနဲ့ကျွန်တော်လက်ရှိဝယ်နေတဲ့ဒီဘက်ကတော့ဆက်ချက်သိင်းရှိပါအောက်မှာပြည်ကုန်ပြည်ချားတဲ့အနေအထားကြောင့်ဟိုမရရနေတဲ့လူဝယ်နေရတဲ့အနေအထားကြီးဖြစ်လာတာပေါ့ဆန်စဘာကအောက်မှာလည်းခါပြတ်တယ်လို့ဒီကြီးဖြစ်နေတယ်
အခုဆိုရင်ဘင်္ဂလားဒေ့ရှ်နိုင်ငံကမြန်မာစံကိုဒုတိယမြောက်အများဆုံးဝယ်ယူတဲ့နိုင်ငံဖြစ်ပါတယ်။ဖိလစ်ပိုင်၊စပိန်နဲ့ဘူဂေးရီးယားနိုင်ငံတွေကလည်းဇန်နဝါရီလထဲမှာစုစုပေါင်းတန်ချိန်9000လောက်ဝယ်ယူခဲ့တာပါ။စကွဲဝယ်ယူတာမှလည်းတရုတ်ကအများဆုံးဖြစ်ပြီးဘယ်ဂျီယမ်၊အင်္ဂလန်၊နယ်သာလန်နဲ့စပိန်တို့ကလည်းအသီးသီးဝယ်ယူထားပါတယ်။မြန်မာစံကိုတရုတ်ကအရင်ကတည်းကအများဆုံးဝယ်ယူနေတာဖြစ်ပေမဲ့အခုနှစ်ဆမှာတော့တရုတ်ကုန်သည်တွေကကျန်းကင်းဈေးကိုပုံမှန်ထက်ပိုပေးပြီးဝယ်ယူနေတာပါ။ဒါကြောင့်ပို့ကုန်သမားတွေကလည်းဒီကျန်းကင်းဈေးအတိုင်းပြည်တွင်းမှာဈေးပိုပေးပြီးဝယ်နေကြတာပါ။တရုတ်ရဲ့ဝယ်လိုအားများလာတာဟာပြည်တွင်းကစပားအထွက်နှုန်းပေါ်အဓိကမူတည်လိမ့်မယ်လို့ကုန်သည်တွေကခန့်မှန်းနေ